VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။တောင်တူလယ်သမားတွေကိုဗစ်ရောဂါကြောင့်အထောက်ပံ့ရဖို့ခက်ခဲနေတဲ့အခြေအနေကိုကျမဆုမြတ်မွန်ကဆက်ပြီးတင်ပြပါမယ်။မြန်မာနိုင်ငံမှာအခုလိုမျိုးမိုးရာသီနှီးလာချိန်မှာမိုးစဘာအပါအဝင်ကောက်ပဲသီးနှံတွေကိုစိုက်ပျိုးကြရတဲ့လယ်သမားတွေကိုငွေချီးနိုင်ဖို့အတော်လေးအခက်အခဲဖြစ်နေတယ်လို့ရှေးလက်ဒေသတွေကလယ်သမားတွေအတွက်အသေးစားငွေချီးပေးနေတဲ့ Proximity Finance လုပ်ငန်းကပြောပါတယ်။ဘာကြောင့်အခက်အခဲဖြစ်ရတာပါလဲ။လေသမားတွေအနေနဲ့စိုက်ပျိုးချိန်အချိန်မီချင်းငွေမရရင်ဘလောက်အတိုင်းအတာအထိဒုက္ခရောက်နိုင်တယ်လဲဆိုတာကို Proximity Finance ရဲ့ချင်းငွေလုပ်ငန်းပိုင်းတာဝန်ရှိသူကိုစိုးထိုက်လွင်နဲ့မေးမြန်းထားပါတယ်။သူတို့ကြုံနေတဲ့အခက်အခဲကိုအရင်ဆုံးစမေးထားပါတယ်
။လက်ရှိမှာတော့လေသမားတွေကိုဟိုငွေသွားချီးပေးဖို့ကတော်တော်အခက်အခဲဖြစ်တယ်။အခုချိန်မှာနှစ်ပိုင်းရှိရပါတော့။တစ်ပိုင်းကကျွန်တော်တို့ဒီ April လတစ်လလုံးနားလိုက်ရတဲ့အတွက်ကို April လမှာနားလိုက်တဲ့တောင်သူတွေအတွက်ကျွန်တော်တွေကချင်းငွေပြန်ထုတ်ချီးပေးရည်လုပ်ပါတယ်။နောက်တစ်ပိုင်းကတော့ဒီမိုးစဘာကိုအဓိကစိုက်ပျိုးတဲ့ ERBD တစ်လျှောက်လုံးကိုကျွန်တော်တို့ကဒီချင်းငွေထုတ်ချီးပေးတဲ့အစီအစဉ်တွေစလုပ်ရတယ်။နှစ်ပတ်အတွင်းမှာမလုံးနိုင်ဘူးဆိုလို့ရှိရင်တို့ရဲ့စိုက်ပျိုးချိန်ကကျော်သွားအခုလောလောဆယ်ကိုဗစ်ကြောင့်မလို့အခက်ခဲတွေကဟိုအမျိုးမျိုးရှိရပါတော့နံပါတ်1အချက်ကကြတော့အစိုးရဌာနဆိုင်ရာတွေကပြီးရောထုတ်ထားတဲ့ directive တွေတော်တော်များများကတချို့အပိုင်းလေးတွေမှာမရှင်းဖြစ်တဲ့အချိန်မှာရက်ရွာတွေဘက်ကပဲဖြစ်စေမြို့နယ်ဘက်ကပဲဖြစ်စေဟိုလိုတလိုယူဆွဲပြီးတော့ဟိုအသုံးပြုကြတဲ့အတွက်ကြောင့်မလို့တခါလေကြလို့ရှိရင်ကျွန်တော်တို့ကြေးရွာတွေမှာလိုအပ်တဲ့အခက်ခဲကိုဖြေသိဖို့ရာကြေးရွာတွေဝင်ခွင့်မရဘူးဆိုတဲ့ဟာမျိုးတွေဖြစ်တယ်ပေါ့နော်။နောက်တစ်ခုကကြတော့ဒီမြို့နယ်ပိုင်းဆိုင်ရာတွေပဲဖြစ်ဖြစ်ရက်ရွာပိုင်းဆိုင်ရာတွေပဲဖြစ်ဖြစ်တရွာနဲ့တရွာပဲဖြစ်တမျိုးနဲ့ကြားမှာကုန်စည်တွေပို့တဲ့အပိုင်းတွေကိုလည်းဟိုတချို့နေရာတွေမှာဝင်ခွင့်မရတော့နည်းနည်းလေးပြဿနာဖြစ်တာပေါ့နော်။ဟိုအဲ့လိုမျိုးဟာလေးတွေကတော့တော်တော်ကြုံပေးရတယ်။
အဲ့တော့ဒီတောင်သူလယ်သမားတွေကိုဒီချင်းငွေသွားပေးဖို့ပေါ့နော်သွားပြီးတော့ငွေချေးပေးဖို့အတွက်ကိုရွာတွေကဝင်မရတာမျိုးကတော်တော်လေးဖြစ်လာရှင
့်ဘေဌာနရဲ့ဘယ်လိုမျိုးစာမျိုးယူလာခဲ့ပါအဲ့ဒါဆိုလို့ရှိရင်တော့ဝင်ခွင့်ပေးပါမယ်ဆိုတဲ့ဟာမျိုးတွေအရန်ဖြစ်တယ်ပေါ့နော်ဆိုတော့ဒီကြားထဲမှာဒီလိုမျိုးဌာနပိုင်းဆိုင်ရာတွေရဲ့ချိတ်ဆက်မှုနောက်ပြီးတော့ရက်ရွာတွေနဲ့ချိတ်ဆက်မှုနောက်ဒီလိုမျိုးအဓိကလုပ်ငန်းတွေဖြစ်တဲ့ဗန်လုပ်ငန်းမျိုးကျွန်တော်တို့လိုအသေးစားချင်းငွေလုပ်ငန်းမျိုးတွေကိုတော့ဖြစ် exemption အနေနဲ့ပေါ့နော်ခွင့်ပြုချက်ပေးနိုင်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့တွေကိုပို့ပြီးတော့ဟိုတွင်းတွင်းကြဲကြဲအထောက်အကူပြုနိုင်မှာပေါ့ဒီတောင်သူတွေအတွက်စိုက်ပျိုးချိန်ရောက်နေတယ်စိုက်ပျိုးရေးအတွက်လည်းဝင်ငွေလိုအပ်နေတယ်ဒါပြင်အောင်မှာပုံမှန်ဆိုလို့ရှိရင်တို့ဒီရက်ရွာထဲမှာအခြားသောဒီလိုမျိုးငွေတို့ချီးသားတဲ့လူတွေကြားရင်ပြီးတော့ဟိုချီးလို့ရနေပြီမဲ့အခုလိုအချိန်မျိုးမှာကြာချီးလို့မရဘူးဆိုရင်အခက်အခဲဖြစ်နေတော့အဖက်ဖက်ကတို့အတွက်ကြက်တဲတာပေါ့နော်
အဲ့တော့အခုလိုမျိုးဒီတောင်သူတွေကြုံနေတဲ့ဒီချင်းငွေလိုအပ်ချက်ကိုမဖြစ်နိုင်ဘူးဆိုလို့ရှိရင်ဟိုဘလောက်အတိုင်းအတာထိဒုက္ခရောက်သွားနိုင်တယ်လို့ရောခံမှန်းပါလဲရှင့
်အကယ်၍ဒါဒီလိုအခြေအနေမျိုးမှာတောင်သူတွေကိုမချိလိုက်နိုင်ဘူးပေါ့နော်လာမယ့်၃ဘတ်အတွင်းမှာတို့တွေကိုမချိလိုက်နိုင်ဘူးဆိုလို့ရှိရင်တော့တရာဒီလုံးတို့တွေမဆိုင်ပြိုးနိုင်တော့ဖြစ်သွားလိမ့်မယ်တရာဒီလုံးဆိုင်ပြိုးနိုင်ခြင်းမရှိဘူးဆိုလို့ရှိရင်တော့ကျွန်တော်တို့နိုင်ငံလုံးအတွက်ဒီအစားအစာအနေနဲ့အချက်သေးဖြစ်တာမျိုးဖြစ်လာမယ်ဒါပြင်အောင်မှာတို့တွေဝင်ငွေမရှိတဲ့အတွက်လည်းဝင်ငွေအချက်သေးမျိုးဖြစ်လာမယ်ဝင်ငွေအချက်သေးမျိုးဖြစ်လာတဲ့အခါမှာလည်းစားတောက်ကုန်ထုတ်ကုန်တွေဝယ်ယူသုံးစွဲနိုင်ခြင်းမရှိတော့ဘူးဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံအတွက်လည်းအဖက်ဖက်ကကြည့်မယ်ဆိုလို့ရှိရင်အဆင်မပြေဘူးပေါ့နော်နောက်တစ်ခုကျွန်တော်ထပ်ပြီးတော့ဖြည့်ပြောချင်တာပါเนาะအခုလောလောဆယ်မှာဒီနိုင်ငံအသီးသီးကနေပြီးတော့ကျွန်တော်တို့ဟိုမြန်မာနိုင်ငံကိုပြန်ရောက်လာတဲ့မြန်မာနိုင်ငံသားတော်တော်များများလည်းရှိတယ်အများအားဖြင့်ဆိုလို့ရှိရင်ဒီတောင်တူမိသားစုတွေတော်တော်များများပါเนาะအဲ့လိုမျိုးအခြေအနေဖြစ်တဲ့အတွက်သူတို့တွေတစ်ဖက်တစ်လမ်းကဝင်ငွေတွေညှော်နေတာမျိုးဖြစ်တယ်တစ်ဖက်တစ်လမ်းကဝင်ငွေညှော်နေတဲ့အခါမှာလည်းသူတို့မိသားစုရဲ့စာဝတ်နေရေးအခြေတဲလေးတွေနည်းနည်းဖြစ်တာမျိုးလည်းဖြစ်တယ်ပေါ့เนาะအကယ်၍သာဒီအစိုးရပိုင်းဆိုင်ရာအနေနဲ့ပဲဖြစ်စေဒါမှမဟုတ်ရှင်ဒီပုဂ္ဂလိကလုပ်ငန်းတွေအနေနဲ့ပဲဖြစ်စေရဲရွာထဲမှာမြို့နယ်ထဲမှာအထောက်ပံ့ project တွေလိုမျိုးတည်ထောင်ပေးနိုင်မယ်ဆိုလို့ရှိရင်လည်းဒီလိုမျိုးဟိုလုပ်သားတွေကိုခေါ်ယူတုံးဆွဲနိုင်ခြင်းအဖြစ်လဲသူတို့အနေနဲ့အဖက်ဖက်ကနေပြီးတော့ဝင်ငွေပြန်ဝင်လာရဆိုလို့ရှိရင်မိသားစုအခြေတဲ့ကိုလည်းနည်းနည်းပြန်ပြီးတော့ဖြည့်ရှင်းနိုင်မယ်ပေါ့နော
် Proximity Finance ရဲ့ချင်းငွေလုပ်ငန်းပိုင်းတာဝန်ရှိသူကိုစိုးထိုက်လွင်ဖြစ်ပါတယ်ကိုဗစ်ကပ်ရောဂါကြောင့်အသွားအလာတွေကန့်သတ်ထားတဲ့အတွက်စိုက်ပျိုးသီးနှံတွေအယောင်ခံနေချိန်မှာလေယာဉ်ဆိုင်တောင်သူတွေအနေနဲ့နောက်ထပ်စိုက်ပျိုးဖို့ထောက်ပံ့မှုတွေအများဆုံးမရနိုင်ရင်စိုက်ပျိုးရေးပိုင်းထိခိုက်ပြီးစားနပ်ရိက္ခာဖူလုံရေးပိုင်းအတွက်ပါစိုးရိမ်စရာဖြစ်လာနိုင်တယ်လို့ကြွမ်းကျင်သူတွေကသတိပေးနေကြပါတယ်။အစိုးရရဲ့ COVID-19 အရေးပေါ်တုံ့ပြန်ရေးအစီအစဉ်တွေထဲမှာတော့ထိခိုက်နေတဲ့လေသမားတွေအတွက်အထောက်အပံ့တွေပေးသွားမယ့်အစီအစဉ်ပါဝင်ပါတယ်ရှင်။ကျွန်မဆုမြတ်မော်ပါ။